တရုတ်ကကျောင်းဝင်ဆစ်ဆက်ပေးထားတဲ့အပြစ်အခက်ရစဲရေးပြပြသွားပြီးတဲ့နောက်တစ်တုံညာနစ်ခွန်ဆစ်စင်ရေးတကြောပြန်တိုက်ပွဲတွေပြန်ဖြစ်ပွားလာနေတာပါတိုင်းဒီလိုတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်မြန်မာစစ်ကောင်စီဟာနိုင်ငံရဲ့အရှိမြောက်ပိုင်းနဲ့အနောက်ဘက်ကမ်းရိုးတန်းတစ်လျှောက်စီးပွားရေးအရာအချက်အချာကြားတဲ့နေရာတွေကိုဆုံးရှုံးရခြင်းရှိနေတယ်လို့ဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်ရခိုင်ဘက်မှာဆိုရင်လဲတန်တွဲဒေသတိုက်ပွဲတွေအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်တွေရဲ့အလောင်း400ကျော်နဲ့လက်နက်ခဲယံအများအများသိမ်းဆည်းရမိတယ်လို့ AARK တပ်တော်ကထုတ်ပြန်ထားပါတယ်။တန်တွဲလေစိတ်အပါအဝင်တန်တွဲမြို့ဝင်းကျင်စစ်ကောင်စီတပ်စခန်းတွေနဲ့တိုက်ရင်းဌာနချုပ်တွေကို AA ဘက်ကသိမ်းပိုက်ရရှိထားပြီးတော့တန်တွဲမြို့ကိုသိမ်းယူဖို့လက်ကျန်စစ်ကောင်စီတိုက်ရင်းတစ်ခုပဲကြန့်ရှိတော့တယ်လို့လဲထုတ်ပြန်ကြမှာပါရှိပါတယ်။ရှမ်းပြည်မြောက်ပိုင်းတရုတ်လာအိုနဲ့ထိုင်းနယ်စပ်မှာဆိုရင်လဲတန်းအမျိုးသားလွတ်မြောက်ရေးတပ် DNLA ကိုကန် MNDAA အပါအဝင်ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေကြားလာရှိုးနဲ့ယတနာမြေးလို့ခေါ်တဲ့မိုးကုတ်မြို့တွေမှာတိုက်ပွဲတွေပြင်းထန်နေတာပါဒီလိုတိုက်ပွဲတွေတကြောပြန်ပြင်းထန်လာနေချိန်မှာပဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းဦးဆောင်တဲ့အဖွဲ့ဟာတရုတ်နိုင်ငံရှင်တောင်မြို့ကိုတွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီဖြစ်တဲ့ SACM ရဲ့မေလာတွင်းကထုတ်ပြန်တဲ့အစီရင်ခံစာမှာတော့နိုင်ငံတွင်းမှာရှိတဲ့86ရာခိုင်နှုန်းသောမြို့နယ်တွေကိုစစ်ကောင်စီဘက်ကလက်လွတ်ဆုံးရှုံးလိုက်ရတယ်လို့ဖော်ပြထားပါတယ်ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကိုမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့တုံ့ပြန်မှုရခဲ့ဘူးလို့ဘန်ကောက်ပို့သတင်းမှာဖော်ပြထားပါတယ်ရှင်